ကချင်ပြည်နယ်မြို့နယ်ဆက်ရှိမြို့နယ်တွေကခုနှစ်မြို့နယ်ရဲ့ရွေးကောက်ပွဲရလဒ်တွေကိုပဲဒီနေ့ကြေညာပေးနိုင်မှာဖြစ်တယ်လို့ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်ပါတယ်။တချို့မြို့နယ်တွေကတော့သွားရလာရေးအခက်အခဲကြောင့်မဲပုံးတွေတည်ယူဖို့အတွက်သတင်းပတ်နဲ့ချီအချိန်ရွာမှာဖြစ်ပြီးတော့ဒီအတွက်တက်မတော်ဘက်ကရဟယင်တွေနဲ့ကူညီပေးဖို့လည်းတင်ပြထားတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ကချင်ပြည်နယ်ပြည်ကနာမြို့နယ်မှာဒီမနေ့ကရွေးကောက်ပွဲနေညတော့ကလှုပ်လှုပ်ရှားရှားဖြစ်ခဲ့တဲ့ကြိုတင်မဲ့ကိစ္စအပါအဝင်ရွေးကောက်ပွဲကျင်းပနိုင်ခဲ့တဲ့အခြေအနေအရရက်ကိုကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အရာရှိဦးထွန်းအောင်ခိုင်ကိုမှတ်တမ်းကြည့်ထားကဆက်သွယ်မေးမြန်းလာမှာသူကအခုလိုစပြောပါရရှင်
။ဒီနေ့ကတော့ကျွန်တော်တို့ရှင်းပါတယ်အခုဒီနေ့ညလောက်ဆိုလို့ရှိရင်တော့အဲကျွန်တော်တို့၆ခု၆မြို့နယ်ခုနှစ်မြို့နယ်လောက်တော့အနည်းဆုံးတော့ဟိုဖြစ်နိုင်လိမ့်မယ်လို့ကျွန်တော်ထင်တယ်ဒီညလောက်ပဲ။အခုလောလောဆယ်ကျွန်တော်နှစ်မြို့နယ်ရတာပြီကျွန်တော်တို့အင်ဂျင်ရနဲ့ကျွန်တော်တို့ကမူးမောက်ကြတာပါပဲ။အဲနောက်ထပ်ပြီးတော့ရနိုင်တဲ့မြို့နယ်တွေကကျွန်တော်တို့ရနိုင်မယ်ဆိုပြီးတော့တင်ပြလာတာရောကျွန်တော်ဝိုင်းမော်တို့တနိုင်းတို့နောက်ပြီးတော့မှအဲအစင်ကျွန်တော်တို့အဲဗမော်၊ရွှေဘူးအဲဒီမြို့နယ်တွေလည်းထပ်ပြီးတော့မှရလာနိုင်ကြီးရှိတယ်ပေါ့နော်ဘယ်လိုလုပ်နေပြီနောက်ဆုံးအချိန်တွေရောက်နေပြီဆိုပြီးတော့ဆက်ပေးရ
ဟုတ်ကဲ့ရှင်အဲ့တော့ဆရာတို့ဒီအပီးသတ်ပေါ့နော်မဲဆင်းနေထုတ်နိုင်မှာဆရာခုနပြောသလိုဆိုရင်သတင်းတပတ်ဆက်ရဲ့အခြေယူရအောင်မဲ့အနေထားပေါ့နော်ဟုတ်ပါလားရှင်ဆရာ
မှန်တယ်မှန်တယ်ပူတာဘုတ်ကတော့အရင်လောက်ကိုယူမှာခေါလန်ဘူးမြို့နယ်ကခေါလန်ဘူးမြို့နယ်ကနေပြီးမှသူ့ရဲ့အဝေးဆုံးမဲယူပေါ့နော်ဆိုရင်အရိယာရလက်ကအဲ့16ဒီ16ကကြီးတွေကခေါလန်ဘူးမြို့နယ်ကိုရောက်လာဘူးတော့အနည်းဆုံး9ရက်လမ်းလျှောက်ရမယ
်ဟုတ်ကဲ့
9ရက်လောက်လမ်းလျှောက်ရမယ်အဲ့တော့ခေါလန်ဘူးကြောင့်ခေါလန်ဘူးကနေပြီးတော့မှနော်ကျွန်တော်တို့တက်ဆိုင်ရာပူတာကိုခရိုင်ကိုအဲ့လိုပဲလမ်းကြီးမှာကျွန်တော်တို့ဒီသွားမယ်ဆိုလို့ရှိလို့ရှိရင်အနည်းဆုံးနောက်ထပ်9ရက်လောက်ထပ်ကြာမယ်ဒါခေါလန်ဘူးဘက်ကအဝေးဆုံးမဲုံရှိနေအဲ့လိုပဲနောင်မုံဘက်ကပန်နန်းတင်ဒီသားဘက်မှာရှိတဲ့မဲုံစုလေထိုးနည်းလကောက်မဲပန်နန်းတင်ကိုရောက်ဖို့9ရက်လောက်ကြာပန်နန်းတင်ကနေပြီးတော့မှနောင်မုံဘက်ကိုသွားမယ်ဆိုလည်းအနည်းဆုံးနောက်ထပ်3ရက်လောက်ကြာအဲအဲ့လိုမျိုးနေရာတွေရှိနေကြအဲ့ဘက်တည်းကလေ
ဟုတ်ကဲ့ရှင်အ
ဲ့တော့ကျွန်တော်တို့ကတော့ဗျာဒီကူပြည်တော်မျိုးကောက်ပဲကော်မရှင်တော့အဲ့ဘက်ကရလက်တီကိုအဲတက်ဆိုင်ရာမြို့နယ်တွေကိုရောက်ဖို့တော့ကျွန်တော်တို့ကညဟင်တော့ကူညီပေးနိုင်မယ်ဆိုရင်တက်မတော်ကူညီပေးနိုင်မယ်ဆိုရင်တော့ပို့ပြီးတော့မှညံဆိုင်အောင်ဆောင်ရွက်နိုင်မယ်နေရာတွေရှိတယ်ဆိုတော့ပြင်ပြထားပါတယ်
ဟုတ်ကဲ့ပါရှင်။ဆရာအဲ့တော့ဒီရွေးကောက်ပွဲမနေ့ကဒီရွေးကောက်ပွဲလုပ်ငန်းစဉ်အခြေအနေရောတခြားဒီပြဿနာတွေအခက်အခဲတွေများရှိခဲ့ပါသေးလားရှင်။ငင်းငင်းချမ်းချမ်းပဲပြီးဆုံးသွားပါလားဆရာ။ဘာများထူးထူးခြားခြားဖြစ်ပါသေးလဲ
။အဲကျွန်တော်တို့ဒီပြည်ရှင်နေထဲမှာတော့လေကျွန်တော်တို့တိတ်ကြီးကြီးမားမားပြဿနာကြီးတွေမရှိခဲ့ဘူး။ဒါပေမဲ့ရွေးကောက်ပွဲဆိုတာတော့ဟောအပြင်ကျွန်တော်တို့အပြိုင်ဆိုင်ပေါ့နော်။ပြိုင်ရဆိုင်ရလုပ်ကြတဲ့ကိစ္စတော့အဲဒါအနေငယ်ကျူးထုတ်ပြန်ကိစ္စလေးရောဒါရှိပါတယ်။ဒါရလည်းကျွန်တော်တို့ဒီတိတ်ကြီးမားတဲ့ဥစ္စာတွေမျိုးပဲねကျွန်တော်တို့ဖြစ်တဲ့အတွက်ကျွန်တော်တို့ဒါတင်းတင်းနေနဲ့ကျွန်တော်တို့အေးအေးချင်းချင်းကျွန်တော်တို့ဆောင်ရွက်နိုင်နေပါတယ်။ကြီးကြီးမားမားပြဿနာကြီးကြီးပေါ့လေ။အဖြေရှင်းနိုင်လောက်တဲ့ပြဿနာကြီးမားတဲ့ဥစ္စာကြီးတွေမျိုးဖြစ်ခဲ့ပါဘူး
။ဟုတ်ကဲ့ရှင်ဆရာ။အဲ့တော့အခုတော့ဒီမြေကြီးနားမှာဒီကြိုတင်မဲကိစ္စနဲ့ပတ်သက်ပြီးတော့လည်းမင်းညတော့ကဒါနည်းနည်းဟိုပြောကြဆိုကြတဲ့နေလဲထွက်လာပါတယ်ရှင်ဆရာ။အဲ့တော့ဒီမဲရည်တွက်မှုပေါ်မှာရောဆရာတို့ဟိုပြေးပြေးလဲလဲရှိနေပါလားရှင်အခုချိန်လေ။
ကျွန်တော်တို့မြေကြီးကားမြို့နယ်မှာကျွန်တော်တို့ကဒီမက်ဆန္ဒနယ်ပြင်ပပေါ့နော်မက်ဆန္ဒနယ်ပြင်ပမှာရောက်နေတဲ့ကျွန်တော်တို့မက်ဆန္ဒရှင်ကြီးပို့ထားတဲ့စစ်တက်စီမင်စစ်တက်3နဲ့ပေါ့နော်မက်ဆန္ဒနယ်ပြင်ပဒီရင်းမှာရှိတဲ့မက်ဆန္ဒနယ်ပြင်ပအသီးသီးကနေပို့ထားတဲ့မဲလဲကျူတင်မဲတွေနိုင်ငံခြားမက်ဆန္ဒရှင်ကြီးပို့ရတဲ့ကျူတင်မဲတွေကကျွန်တော်တို့မြို့နယ်ကော်မရှင်မှာရွေးကောက်ပွဲမတိုင်ခင်တည်းကကျွန်တော်တို့ကရောက်နေခဲ့ပြီရောက်နေတဲ့အချိန်မှာလည်းကျွန်တော်တို့ကစောစောပြောတဲ့စစ်တက်3ဆိုတဲ့စီရင်နေနဲ့စစ်ကြမ်းမှတန်းတင်ပြီးထားတဲ့မဲတွေဖြစ်ပါတယ်အခုကမှအဲ့ဒီပါအဲ့ကဒီမဲဆန္ဒနယ်ပြင်ပမဲတွေရောက်လာလို့ရှိနေချင်းကျွန်တော်တို့ပြပါလို့လည်းဒီမဲလက်မှတ်ဒီပေါ်မှာဒီမဲလက်မှတ်ရဲ့အမှတ်စဉ်ပြင်ရောက်ရှိတဲ့ရက်စွဲအချိန်ဆိုတာတွေဒီစာရိတ်ပေါ်မှာကျွန်တော်တို့ကရေးတယ်ပြီးတဲ့အခါကျတော့မှဒီလက်မှတ်ဒီရဲ့နှစ်ပတ်သက်ပြီးတော့မှကျွန်တော်တို့က18/7ဆိုတဲ့ဥစ္စာတွေမှာကျွန်တော်က registration လုပ်တယ်လုပ်ပြီးတော့မှအချိန်ကျတော့မှဒီမဲလက်မှတ်ကိုကျွန်တော်တို့ကမဲဘုံထဲကိုထည့်တာအဲ့တော့ကျွန်တော်တို့ကအဲ့ဒီမဲဘုံတွေကိုမြို့နယ်မှာပြီးတဲ့မဲဆန္ဒနယ်ပြင်ပဖြစ်တဲ့အတွက်ကျွန်တော်တို့ကအဲဒီမင်းကကျွန်တော်တို့မြို့နယ်မှာထိန်းသိမ်းရတယ်မြို့နယ်မှာရောက်လာတယ်အဲ့တော့မင်းကသူတို့မြို့နယ်မှာပြီးတဲ့ဒီပြင်ပမဲတွေကိုကြီးတဲ့ဒီမှာကျွန်တော်မဲသူတင်မဲကြီးတို့ကများတယ်အခန်းရဲ့ကြီးတွေ့ရတဲ့အနေအထားကျင်းတဲ့အခါကျတော့အဲ့ဒီမဲဘုံအဲ့ဒီပေါ့နော်အဲ့ဒီမဲဘုံပေါ့အဲကျွန်တော်တို့ရေးဆော့ပြောတဲ့သူတင်မဲဘုံတွေတချို့ကိုဈေးမှာထားတယ်သူတို့အဲ့နားမှာပဲပေါ့နော်ထားပြီးတော့မှကျန်တဲ့မဲဘုံတွေကြီးနေတာပေါ့အဲ့တော့အဲ့ဒီမဲဘုံတွေကငကူကလေးကရှိတယ်နော်ဒီတက်နေတဲ့နေသေးစာစင်းစရာပင်လာတဲ့မဲလေသူတင်မဲကြီးဖြစ်တယ်ဆိုတဲ့ဥစ္စာကိုအဲ့ဒီမှာလာပြီးတော့မှစောင့်ကြည့်လေ့လာနေတဲ့တတော်ကိုယ်စားလှယ်တော်နေရေကောက်ပွဲကိုယ်စားလှယ်တွေအားလုံးအသိဖြစ်တယ်ကျွန်တော်တို့ကော်မရှင်တွေမှာဥပဒေရှိပြီးသားလေးနာရီနောက်ပိုင်းမှာရောက်လာတဲ့သူတင်မဲမှန်သမျှကျွန်တော်တို့ကပယ်မဲဖြစ်သမှန်အဲ့တော့ ကျွန်တော်တို့ဒီမှာအဒီယာဒီအဲ့လိုမှနောက်ကြလိုက်ရင်ကျွန်တော်တို့ကော်မရှင်ရဲ့ဘယ်ကော်ကော်မရှင်အမှကျွန်တော်လက်မခံဥပဒေရကျွန်တော်တို့တော့ပြင်မဲ့တယ်မှာသို့တော်လေဒါတွေကငကူတွေကရှိတယ်ရှိတဲ့နေရာတွေဖြစ်ကြောင်းလည်းအဲ့ဒီမှာရှိရဆိုတာကုစလေလောင်းနေရွေးကောက်ပွဲကုစလေအကုန်ပြီးအဲ့တော့ကျွန်တော်တို့ပြောချင်တာကအဲ့တော့ဥစ္စာမဟုတ်ပါဘူးဟဲ့လားဟုတ်လားမဟုတ်လားပြီးရင်စောစောပြောက ကျွန်တော်တို့ကဒီမဲလက်မက်လားအဲ့မတိုင်ခင်နေရဗေနိကလေးရောက်နေတယ်မဲလက်မက်လေးကအရှင်းကြီးပြကျွန်တော်တို့ကဒီမဲလက်မက်တွေကိုဒီမဲလက်မက်တွေနဲ့လုပ်တာကိုသူတို့ပြည့်အုပ်ရင်းလူတွေရှိတယ်အဲ့ဒီဥစ္စာတိုင်းကျွန်တော်တို့ကထိမ့်သိမ်းရတာဖြစ်တယ်ဒီတိုင်းကျုံနာသူကျုံတို့ပို့လိုက်တဲ့ဥစ္စာကိုကျုံတို့လက်ခံကျုံတို့ပုံနဲ့ကိုဖြစ်ထဲတာမဟုတ်ဘူးသူကလည်းသူကျွန်တော်တို့ရေးစားလု ကျွန်တော်တို့ကဒီမှာတော့ဘောနော်ကျွန်တော်ကျူတင်မဲကြီးလေးကိုမဲဥမှာကတ်တယ်ဆိုတဲ့ဥစ္စာအဲ့ဒါမဲဆန္ဒနဲ့အတွင်းမှာပြီးတဲ့ကျူတင်မဲပေါ့နော်ဆိုတော့ကျွန်တော်ပြောတဲ့မဲကမဲဆန္ဒနဲ့အပြင်မှာရောက်တဲ့ကျူတင်မဲနော်။
အဲမဲဆန္ဒနဲ့အပြင်မှာရောက်တဲ့ကျူတင်မဲဆိုတာအရင်ပြင်မှာရောက်တဲ့ဒီကျူတင်နဲ့တိတိကျကျနဲ့တိတိကျတုံးနဲ့ယူနေမှာလဲစက်ကထားရတယ်ရက်ွက်ကော်မရှင်မှာလဲကတ်ထားတယ်ဆိုတော့မဲဥမှာကတ်တဲ့ကျူတင်မဲဆိုတာကမဲဆန္ဒနဲ့အတွင်းမှာပြီးတဲ့ကျူတင်မဲဆိုရင်ကျွန်တော်ပုံစံ၃နဲ့ရုပ်ကွယ်လုံးနဲ့မနဲ့မှာနော်အဲ့ဒီမနဲ့မှာအဲကျွန်တော်တို့သက်ဆိုင်ရက်ွက်ကော်မရှင
ဒီကွာအဲဟိုဘောနော်ကျွန်တော်တို့မဲယုံကတကောင်ယူရပြီးမဲယုံကတကောင်ကတ်ထားလိုက်တယ်အဲ့တော့ဒီမဲယုံကမဲပြရမယ့်ဒီတွေကဘသူတွေကတော့ကျူတင်မဲကိုပြီးထားတယ်ဆိုတာအဲ့ဒီပုံစံသတ်သုံးမှကြည့်ရင်ကျွန်တော်တို့တွေ့နိုင်တယ်
အဲ့တော့အခုဆရာတို့ဒီကချင်ပြည်နယ်ထဲမှာမဲဆန္ဒရှင်အရေးအတွက်ပေါ့နော်ဟိုမဲပေးခဲ့ကြတာဘယ်နှရာခိုင်လုံးလောက်ရှိပါလဲရှင်ပြည်သူလူထုရဲ့တက်တက်ကြွကြွရှိကြပါလားဆရာ
ဒါနဲ့ပတ်သက်လို့မဲဆန္ဒရှင်ကတော့ကျွန်တော်တို့ရှိတော့၈သိန်းကျွန်တော်တို့9,581လောက်ကျွန်တော်တို့မဲချင်းပြည်သူရရှိခဲ့တယ်ပေါ့နော်အဲ့အခုတော့ကျွန်တော်တို့ကဒီညွန့်နယ်တွေကနေပြီးတော့မှအခုသွားပြောတယ်ကျွန်တော်တို့အချက်လက်တွေကကျွန်တော်တို့ဒီမဲရရှိတဲ့ user set တွေနဲ့အတူမဲပေးတဲ့အရေးအတွက်ပေါ့လေဒါတွေကိုကျွန်တော်တို့ကမစုံလင်သေးတဲ့အတွက်ကျွန်တော်တို့ရာဂိုင်းတော့ဆက်လို့တော့မရသေးပါဘူးန
ော်ဒါတော့ကချင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အရာရှိဦးထွန်းအောင်ခိုင်ကိုမသိင်ကြီးထက်ကဆက်သွယ်မိ мян ခဲ့တာပါကချင်ပြည်နယ်အတွင်းကမြို့နယ်ပေါင်း18မြို့နယ်တို့မှာမနေ့ကရွေးကောက်ပွဲတွေအေးအေးချမ်းချမ်းကျင်းပနိုင်ခဲ့ပြီးမဲမချမ်းဘော်စွန်ပရာဘွန်ခေါလန်ဖူဝိုင်းမော်ချီဖွေဆော့လော်အင်ဂျိုင်းယန်တနိုင်းမိုးမောက်မန်စီနဲ့ရွှေကူမြို့နယ်တို့ကဒီတချို့မဲဆန္ဒနယ်တွေမှာတော့နေနေနေထားကြောင့်ရွေးကောက်ပွဲတွေကိုကျင်းပနိုင်ခဲ့ခြင်းမရှိပါဘူးရှင်